အခုချိန်ညစပြီးအင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ရှင်။ကိုဇော်ဝင်းလိုင်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမဆုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်နက်ကင်အဖွဲ့အစည်းတွေအကြားမှာမစင်မချင်းအင်အားသုံးလို့ဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးကြရသလိုအိုးမဲ့အိမ်မဲ့ဖြစ်ကြတဲ့သူတွေမနည်းတော့ဘူးရှိနေတာဖြစ်ပါလေ။ဒါကြောင့်ဒီကနေ့ဆွေးနွေးမယ့်အထက်မှာတော့ဒီအထူးသဖြင့်တော့ပြီးခဲ့တဲ့စနေနေ့ကမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာဒီဟိုလက်နက်ကင်အဖွဲ့အစည်းတွေရဲ့မစင်မချင်းလှုပ်ဆောင်မှုကိုမိမောင်းထိုးပြတဲ့ဖြစ်ပျက်တစ်ခုဆိုရင်လည်းမမားနိုင်ပါဘူး။လက်နက်ကင်အဖွဲ့အစည်းတွေလို့ကျွန်တော်တို့ဒီနေ့မှာပြောတဲ့နေရာမှာမြမတက်မတော်နဲ့ဒီတိုင်းတားလက်နက်ကင်အဖွဲ့အစည်းတွေအားလုံးအပြင်ဒီရဲတပ်ဖွဲ့လည်းပါပါတယ်ရဲတပ်ဖွဲ့ကပြစ်ခတ်လိုက်လို့အဲဒီစနေနေ့မှာပဲတီလဝါမှာရှိတဲ့လူတချို့ထိခိုက်ဒဏ်ရာရသွားတယ်ဆိုတဲ့ဟာလည်းရှိပါတယ်နောက်ဒီတိုင်းတားလက်နက်ကင်အဖွဲ့အစည်းတွေနဲ့ဒီမြမတက်မတော်အစိုးရတို့ဟာငင်းငန်းရေးလိုလားတယ်လို့ပြောနေကြပေမဲ့လည်းဒီလက်နက်ကင်အဖွဲ့အစည်းတွေကြားမှာပြစ်ခတ်တိုက်ခိုက်မှုတွေကတော့အခုတည်းကမရသေးဘူးဖြစ်နေတဲ့အတွက်ကြားရတဲ့ပြည်သူတွေမြေသာပင်ဖြစ်နေကြတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်ဒီစစ်ပွဲတွေရပ်ဖို့အတွက်တောင်းဆိုတဲ့သူတွေကိုလည်းစနေနေ့မှာပဲဒီအင်အားသုံးဖြုတ်ခွင့်ခဲ့တာတွေငင်းချမ်းရေးလိုလားတဲ့သူတွေကိုမငင်းချမ်းနေနေနဲ့ဖြည့်ဆင်းခဲ့တာတွေဟာငင်းချမ်းလိုလားပါတယ်လို့ပြောနေတဲ့သူတွေအတွက်တကယ်ဟိုရည်စရာတစ်ခုလိုများဖြစ်နေမလားဆိုပြီးဘူရန်ပြောဆိုတာတွေလည်းထွက်နေတာတွေရှိပါတယ်ဒါကြောင့်ဒီကိစ္စတွေအဓိကထားဆွေးနွေးကြမှာပါဒီကနေ့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေကမှာတော့ကျွန်တော်တို့မြန်မာနိုင်ငံရေးလှစ်လာတုံတက်သူဥမောင်မောင်ဆိုးရှိပါတယ်ဥမောင်မောင်ဆိုးလေးလိုက်ပေါ်မှာရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တခြားသူတွေလည်းဖိတ်ခေါ်ထားပါတယ်နောက်မူဆယ်မှာဖြစ်တဲ့အဖြစ်အပျက်မှာမူဆယ်မြို့မှာရှိနေတဲ့ပြီးတော့အခြေအနေတွေကိုကိုယ်တိုင်ကြားသိလိုက်ရတဲ့ဟိုသူတွေလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အခုတော့ပထမဆုံးကျွန်တော်ဥမ္မောင်ဆိုးကိုမေးချင်ပါတယ်ဥမ္မောင်ဆိုးရေအခုဆောစောကျွန်တော်ပြောခဲ့သလိုပဲငင်းငန်းရေးလိုလားတယ်လို့နှစ်ဖက်စလုံးကနေတွင်တွင်အော်နေကြပေမဲ့လည်းငင်းငန်းရေးကတော်တော်အလန့်ဝင်နေသေးတယ်ပေါ့နော်အဲ့တော့ငင်းငန်းရေးခီနီးသလားလို့မေးရမလို့ဖြစ်နေပြီအခုကတော့ဆိုတော့အဓိကဒီသမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြာ NCA ပဲခေါ်ခေါ်ပေါ့နော်ဒီငင်းငန်းရေးမရနိုင်တာဟာဗာများအဓိကအခက်အခဲအဟန့်တာဖြစ်နေရပါတယ်လေဥမ္မောင်ဆိုရေးလေ့လာမိသလောက်ပြောပါအောင
်ကျွန်တော်တွေ့ရတာတော့2021ခုနှစ်ငင်းငန်းရေးဖြစ်စဉ်အားလုံးဖြစ်စဉ်ဆွေးနွေးပွဲတွေဆောက်လာပြီးတဲ့နောက်ပိုင်းမှာ2015ခုနှစ်မှာတက်မွေသွားတခုတွေ့ရပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီ AAPNL နဲ့ကိုကံ၃ဘွဲကိုဒီငင်းငယ်ရှိစင်မှာပါဝင်မှုတမတော်မြင်ပေထားခဲ့ပါတယ်။ဒီ၃ဘွဲနဲ့ပတ်သက်လာလို့ရှိရင်တော့ဒီ၃ဘွဲကလက်လက်ဆွတ်ရမယ်ဆိုတော့ရည်ရည်ခဲ့ပါတယ်။အဲဒါကြောင့်လည်း NCA 2015ခုနှစ်နှစ်ကို NCA ထွေးမှာပြဿနာဖြစ်လာခဲ့။ပြဿနာဖြစ်တဲ့အချိန်တမတော်ကနေအဲ့ဒီ၃ဘွဲနဲ့ပတ်သက်ပြောရပြန်လဲထုတ်ပြန်ပါတယ်။အဲဒါတော့ကိုကံဖွဲ့ပလောင်ဖွဲ့ဒီ A ဖွဲ့၃ဘွဲကလက်လက်ဆွတ်ရမယ်လို့ထုတ်ပြန်ခဲ့တယ်။ဒါပေမဲ့2016ခုနှစ်ကျောင်းအနေဆိုအပ်တဲ့ဒီငယ်လုံငန်းစဉ်လုပ်တဲ့အချိန်မှာလည်းတက်မတော်ကနေဒီ၃ဘွဲ့နဲ့ပတ်သက်ပြီးတော့တစ်ထစ်ထပ်လျှော့ပေးထားတာရှိတယ်။အဲ့ဒါတော့ဒီ၃ဘွဲ့အနေနဲ့အဲဒီလက်ငယ်တော်လိုင်းလမ်းစဉ်ကိုစွန့်ရမယ်လက်ငယ်လမ်းစဉ်ကိုစွန့်ရမယ်ဆိုပြီးတော့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီငယ်ကြီးကအစ်မပြေခဲ့ဘူး။မပြေခဲ့တဲ့နောက်ပိုင်းမှာကျွန်တော်2016ခုနှစ်ဒီအပြန်အလှန်စစ်ပွဲတွေဖြစ်ပြီးတော့2016ခုနှစ်နိုဝင်ဘာမှာပြည်ထောင်စုတိုက်ပွဲတွေဖြစ်လာခဲ့တယ်။ကျလာခဲ့ပြီးတဲ့နောက်ပိုင်း2019မှာတမတော်ကနေပြီးတော့ပြည်သူ့လွတ်တော်မှာအဆိုတစ်ခုတင်သွင်းခဲ့တယ်။အဲ့ဒါတော့ KIA ကိုကန့်နဲ့ဒီ PNL ဒီအဖွဲ့၄ဖွဲ့ကိုအဆိုအကြက်ဖက်တောင်းကျမ်းသူဖြစ်သတ်မှတ်ဖို့ပြည်သူ့လွတ်တော်မှာအဆိုတင်သွင်းခဲ့တာရှိပါတယ်။အဲ့တော့အဲ့ဒီအဆိုတင်သွင်းခဲ့ရင်ပြည်သူ့လွတ်တော်မှာမောင်းမင်းခဲ့ဘူး။ဒါပေမဲ့တမတော်နဲ့ပြည်ခန့်ကျိုးပါတီအများစုရှိတဲ့စံပြည်နယ်လွတ်တော်မှာတော့အောင်မြင်ခဲ့တာတွေ့ရတယ်။ဒါတော့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ရေးဟာပြည်ထောင်စုအစိုးရကိုကိုယ်စားမပြုဘူးဆိုပေမဲ့အဲတပ်မတော်ရေးဘောရကိုဖော်ပြတဲ့အချက်တစ်ချက်ဖြစ်တယ်။ဆိုတော့အဲ့နောက်ပိုင်းမှာတပ်မတော်အနေနဲ့ဒီအဖွဲ့၄ဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ပြီးတော့စည်ရည်ရဖျားပစ်ဖြစ်ရှင်းဖို့ဆိုတဲ့ဟာကိုအာတုံလာတွေ့ရတယ်။အဲပြီးခဲ့တဲ့ရက်ပိုင်းပေါ့နော်မေလ20ရက်ပတ်ဝန်းကျင်မှာလည်းနောက်ပိုင်းတိုင်းတန်းမှုအနေနဲ့ကလည်းဒီကိန်းရေးပါဝင်ဒီ MC မထိုးဘူးဆိုလို့ရှိရင်စည်ရည်ရဒီဖြည့်ရှင်းရလိမ့်မယ်ဆိုပြောဆိုတာတွေတွေ့ရတယ်။ဆိုတော့တမုံနေနဲ့ကတော့ဒီအဖွဲ့၄ဖွဲ့ကိုဖြည့်ရှင်းဖို့စဉ်းစားတဲ့အခါမှာစေရဖျားပေးပြီးတော့စေရအဲတိုက်ခိုက်အကြမ်းဖက်ဖွဲ့ပြီးတတ်မှတ်ပြီးတိုက်ခိုက်ဖြည့်ရှင်းလို့တောင်းပြလာတာတွေ့ရတယ်ဗျ။နော
်ဟုတ်ကဲ့
အဲ့လိုအချိန်မှာကျွန်တော်တို့ငင်းငယ်ရင်းနဲ့ပတ်သက်လို့လှုပ်ရှားမှုတွေနဲ့ပတ်သက်လို့တမုံရဲ့သဘောထားကလည်းကြောက်လာတယ်။ဆိုတော့အရင်နှစ်တွေမှာငင်းငယ်ရင်းလှုပ်ရှားမှုတွေနဲ့ပတ်သက်လို့တမုံကဒီ ကျေးဇူးနာမတုံ့ပြန်ခဲ့ရင်ဒီနေ့မှာပြင်းထန်တုံ့ပြန်တယ်။ဆိုတော့မေလာဘက်မှာငြိမ်းဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့အမှု73ခုဒီအရေးယူခံရတဲ့40ယောက်ရှိတယ်။ဒါတော့ညနေပိုင်းမှာနှစ်လင်းကိုဘာလို့မှအရေးခံလို့မပါသေးဘူး။
ဟုတ်ကဲ့
။ဆိုတော့ဒီအချက်ဖက်ဆွဲစည်းတွေကိုလက်နက်ကြိုင်ဖြည့်ရှင်းနေဆိုတဲ့သဘောထားကိုဒီ၄ဝက်ပေါ့နော်။ဒီ၄ဝက်ကိုချက်ဖက်ဆွဲစည်းပြီးသတ်မှတ်ပြီးတော့ဒီလက်နက်ဒီစေရဖြည့်ရှင်းတဲ့နည်းကိုတတ်မှာရွေးချက်ထားတဲ့အချိန်မှာဒီဟာတွေကပိုးပြီးတော့ဒီလက်နက်ကြိုင်ပြိမခါတွေကပိုးပြီးတိုးလာမယ်တိုးလာတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်
။ဟုတ်ကဲ့။ဆိုလိုချင်တာကတော့အာသူဘက်ကအချိန်မြင့်လို့ကိုဘက်ကပြန်တုံ့ပြန်တယ်ကိုဘက်ကိုဘက်ကအချိန်မြင့်လို့သူဘက်ကတုံ့ပြန်တယ်ဆိုပြီးအခုလောလောဆယ်ဒီမူဆယ်မှာဖြစ်သွားတဲ့ကိစ္စဆိုရင်အာတန်နယ်လေးဘက်ကသူကအဲ့လိုပြောထားတာဟုတ်တမတော်ဘက်ကထိုးစီစဉ်လို့သူတို့ဘက်ကပြန်လက်စားချေရတယ်ဆိုတဲ့ပုံစံမျိုးပြောထားတာဟုတ်ဆိုတော့ဟုတ်ကဲ့အခုမူဆယ်မှာရှိနေတဲ့ကျွန်တော်တို့ရှိနေတော်ဖြူဖြူဝင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာလေလိုက်ပေါ်မှာရှိပါလား
ဟုတ်ကဲ့ရှိပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့ဟိုကိုအင်ဒွန်းကုံကျုံလျံကျွန်တော်တို့ဥပဒေအကြံပေးကိုလည်းကျွန်တော်တို့လေလိုက်မော်ကိုဖိတ်ခေါ်နေပါတယ်သူရောက်မလာသေးတဲ့အတွက်ကျွန်တော်စူးစမ်းခေါ်နေပါတယ်အခုဒေါ်ဖြူဖြူဝင်းကရောဟိုမူဆယ်မှာရှိနေတယ်စနေနေ့ကဖြစ်သွားတဲ့ပြစ်ခတ်တိုက်ခိုက်မှုမှာလည်းဟိုကိုအိမ်နာမဟုတ်ပေမဲ့လည်းတိလိုက်ကြားလိုက်တယ်ကိုမျိုးတွေမှာဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုကျုံတွေ့လိုက်ရတယ်နောက်တိုင်းနယ်လည်းနိုင်ငံဖွဲ့စည်းတွေမူဆယ်ဆိုတယ်တိုင်းကလည်းနိုင်ငံဖွဲ့စည်းတွေဝင်ထွက်နေတဲ့နေရာဖြစ်တယ်ပေါ့ဆိုတော့ဒေါ်ဖြူဖြူဝင်းရဲ့အမြင်ကတော့ဒီအခုဖြစ်နေတဲ့ဟိုတိုက်ပွဲတွေအချိန်မြင့်လာတာတဖြည်းဖြည်းနဲ့အခုလူနေထူထပ်တဲ့မြို့ပြကိုပါရောက်လာတာတွေဟာဘယ်လိုသဘောတက်ရောက်တယ်လို့မြင်မိလဲ
အဲကျွန်မအမြင်ကတော့သူတို့ဟိုပလောင်ဖွဲ့ရအစကြီးညာတဲ့အချိန်တုန်းကဒီစစ်တပ်ကနေသူစစ်စင်နာတွေများလာလို့အသေးစားစစ်စင်ကြီးပြန်လောက်ရတယ်ဆိုပြီးဒီလိုတုံ့ပြန်ထတာတွေ့ပါတယ်အဲ့ခါကျတော့သူတို့အသေးစားစစ်စင်ကြီးဆိုတဲ့နေရာမှာဒီလိုအများပြည်သူနေတဲ့မြို့ပြဒီလေပြည်သူလူထုတွေရှိတဲ့နေရာတွေကိုယူပြီးတော့လောက်လာတာကတော့ဟိုမူဆယ်မှာရှိတဲ့ပြည်သူလူထုတွေရောတော်တော်များများကတော့ဒါကိုမနှစ်သက်ကြတဲ့အနေအထားမှရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဘာလို့လဲဆို
တော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ကဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ဟိုသူ့ဘက်ကမှနဲ့ကိုယ့်ဘက်ကမှလည်းဆိုတာလေဟိုကြားထဲမှာလောလောဆယ်တော့ခံရတာပြည်သူတွေပဲလေမှန်တာမှားတာနောက်မှာပေါ့နော်တေကြတယ်ကြေကြတယ
်ဥ
ရင်ဆုံးခွာတေကြတယ်ဒုက္ခဒုက္ခတွေရောက်ကြတယ်ဒါတောက်လျှောက်အစဉ်တစိုက
်
ဒါလွတ်လပ်ရေးကာလကလေးကကြုံတွေ့လာရတဲ့ဟာတွေဟာအခုဒါမြို့ပြရောက်လာမြို့ပြတွေကိုရောက်လာပြီဆိုတော့လေလူတွေကပုံမြင်တာပေါ့နော်မြို့ပေါ်ရောက်လာပြီဆိုတော့ပုံအထင်နာတော့ဒါပို့ပြီးအာရုံစိုက်လာတဲ့သဘောဖြစ်တာပေါ့ဟုတ်ကဲ့ကျွန်တော်တို့လေလိုက်ပေါ်မှာကိုအင်ဒွန်းကုံကျုံလျံရောက်နေပါပြီလားခင်ဗျာကြပါလားခင်ဗျကိုရင်တူးကြပါလား
ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုရင်တူးကုံကျုံလျာဟာဆိုလို့ရှိရင်ငင်းချိုင်းနဲ့ပြန်လည်ညစီဌာနကဥပဒေအကြံပေးတူဖြစ်ပါတယ်ဒီငင်းချိုင်းဆွေးနွေးပွဲတွေမှာလည်းအရင်တမရဦးသိန်းစင်ဆိုရလက်ထက်ကလေးကစပြီးတော့တော်လျှောက်ပါလာခဲ့တယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေကြတာကတော့လက်နက်ကင်ပြိပခါတွေဘာကြောင့်အချိန်မြင့်လာတယ်လဲဆိုတဲ့သဘောလောက်ပဲရှိပါသေးတယ်ဆိုတော့ကိုအင်တူးကုံကျုံလျာရဲ့အမြင်ကတော့တိုက်ပေါ်ပါပေါ့တပ်ပွဲတွေဟာတဖြည်းဖြည်းနဲ့တော်ထဲမှာဖြစ်နေရတယ်အခုမူဆယ်လိုမြို့ပြလူနေထူထပ်တဲ့မြို့ပြတောင်ရောက်လာပြီပေါ့နော်ဒီလိုအချိန်မြင့်လာတာဘာကြောင့်လဲဆိုတော့အရင်ဆုံးကျွန်တော်တို့အချင်းချင်းလေးပြောပြပါပြီးတော့ကျွန်တော်နောက်ပိုင်းကဏ္ဍတွေဆက်ဆွေးနေတာပေါ့
ဟုတ်ကဲ့ကျွန်တော်အမြင်မှာတော့ဟိုလက်မှတ်ရေးမထူထားတဲ့တိုင်းဒေသဖွဲ့တွေကလည်းသူတို့မှလုံနိုင်တဲ့အရေးချင်းရှိတယ်ဆိုတဲ့ဟာတွေပြလာတဲ့အခန့်ကဏ္ဍတွေရှိလာတယ်နောက်ပြီးတော့ဒီဟာတွေအဲ့လိုပြနိုင်နေလေသူတို့ကပို့ပြီးတော့နိုင်ငံရေးအရာတောင်းဆိုနိုင်မှုအခွင့်အရေးတွေပုံများလေလေဆိုတော့ရည်ရချက်ရှိရှိနဲ့အဲ့ဒါလုပ်တယ်လို့ထင်ပါတယ်တကယ်တော့ဒါမျိုးတွေကမဖြစ်သင့်ပါဘူးဗျာမဟုတ်လဲဆိုတော့လက်နက်ကင်ချင်းချင်းတော်ထဲမှာပြစ်ချခတ်ကြရဲဆိုတာအဲ့ဒါပြဿနာမရှိပါဘူးဒါနဲ့အပြစ်မဲ့တဲ့ပြည်သူတွေလက်နက်မကင်တဲ့ပြည်သူတွေကြားထဲမှာဟိုအကြောင်းပြချက်ဒီအကြောင်းပြချက်ဖြစ်တဲ့ဟာမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တို့တစ်ဖက်မှာဒီ NCA လက်မှတ်ထိုးဖို့တို့ဒီငင်းချမ်းရေးဆွေးနွေးပွဲ NCA လက်မှတ်ထိုးဖို့အတွက်တမတော်ကအစိုးရကကောအာဖိအားပေးလှုပ်ဆောင်တာတွေရှိတယ်တိုင်းဒေသအဖွဲ့လက်နက်ကိုင်အဖွဲ့စီတွေကလည်းလူလားနဲ့လက်မှတ်ထိုးတဲ့သူတွေရှိသလိုမထိုးသေးတဲ့သူတွေလည်းရှိတယ်ပေါ့နော်လာငင်းချမ်းရေးအတွက် NCA လက်မှတ်ထိုးပြီးတော့မှတခါ NCA ထိုးထားတဲ့သူတွေပြန်တိုက်ခိုက်တယ်ဆိုတာကြတော့လေဒီ NCA ကိုပြန်ပြီးတော့ undermine လုပ်တယ်လို့ဖြစ်တာပေါ့ဟိုတလောလေးကဒီ KNU တပ်မဟာ9နဲ့ဖြစ်တဲ့ကိစ္စမှာဆိုရင်လေဒီကိစ္စဒါမိမောင်းထုတ်ပြတယ်လို့ဖြစ်နေတာပေါ့ငင်းချမ်းရေးလက်မှတ်ထိုးထားပေမဲ့လေဟိုတပ်ဖွဲ့တိုးချဲ့တာပဲဖြစ်ဖြစ်လမ်းဖောက်တာပဲဖြစ်ဖြစ်နှစ်ဦးနှစ်ဖက်သဘောတူညီမှုမရတဲ့အလုပ်ကိုလုပ်မိတဲ့အခါကျတော့နှစ်ဖက်တင်းမာကြရတယ်ဖြစ်ပြီးတော့ NCA ထိုးထားတဲ့ဟာပြက်သိတယ်မလားအဲ့ဒါကိုပြန်ပြီးတော့ undermine လုပ်တယ်လို့အများရောက်နေသလားလို့ပါဆိုတော့ကျွန်တော်နောက်တစ်ခုဟိုဆွေးနွေးချင်တာကတော့ဒီ ngay 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 ngay
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သဘောပေါက်ပါတယ်အန်စီအေမှာလမ်းကြမ်းနေပုံရှိပါတယ်တမရွာလည်းဟိုတမရွာမြို့၆ဆက်ဆိုတာရှိပါတယ်ဒီအရေကတိတ်ပြီးတော့မကွာမချမနာပါဘူးအားလုံးလိုလိုအတူတူဖြစ်ပါတယ်အဲ့တော့တကယ်လို့ကျွန်တော်တို့ငင်းချမ်းရေးတကယ်လို့ချင်တယ်ဆိုလို့ချင်ရင်တွေးဆုံနှိမ့်ထိုင်ပြီးတော့အဖြေရှာတဲ့လမ်းကြောင်းကအကောင်းဆုံးဖြစ်ပါတယ်နံပါတ်၁ချက်
နံပါတ်၄ချက်ကအခုဇဝင်းဆိုင်တို့ကျွန်တော်တို့လည်းအိန္ဒိယမှာလည်းနေဘူးတယ်အမေရိကန်မှာလည်းနေခဲ့တယ်ကျွန်တော်တို့ဆန္ဒပြခြင်းတိုင်းပြလို့မရပါဘူးဗျဆန္ဒပြခြင်းလို့ဆိုဒီဆိုင်ဥပဒေနဲ့အညီကျွန်တော်တို့ကခွင့်ပြုချက်တွေတောင်းပြီးတော့ဘယ်ဖက်လက်ကနေတွားမလားညာဖက်လက်ကနေတွားမလားဆိုပြီးတော့ခွင့်ပြုချက်တွေအရင်တောင်းပြီးမှဆန္ဒပြပါတယ်အခုဒီမှာဖြစ်နေတဲ့ကိစ္စကမြင့်မဲ့ ော့ပဲဒီဟာကတော့ကျွန်တော်အနေနဲ့ကတော့လက်ခံဖို့တော့ခဲအခက်ခဲရှိနေပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုပြောစရာတော့နှုတ်နှစ်ဖက်ရှိတာပေါ့နော်အဲ့တော့ဥမမောင်ဆိုးကဘယ်လိုမြင်မိလဲဗျငင်းငင်းလိုလာတဲ့သူတွေကိုမငင်းငင်းနဲ့ညီနဲ့ဖြည့်ရှင်းတဲ့နီလာဟာမှတ်ကန်ရဲ့လား
ကျွန်တော်ကတော့ဒီဆန္ဒပြတဲ့လူတွေကကျွန်တော်ကြွေးပြီးတော့ခွင့်ပြုချက်တွေတင်တာတွေ့ရပါတယ်ဒါပေမဲ့ခွင့်မပြုတဲ့ပြဿနာရှိရတယ်ကခွင့်မပြုတဲ့ပြဿနာရှိရတဲ့အခါကျတော့တည်ဝင်ခွင့်ပြုချက်တောင်းတာနဲ့ခွင့်မပြုတာကတော့ဒါပြဿနာတစ်ခုဖြစ်ပါတယ်နောက်တစ်ခုကအဲ့သူကခွင့်ပြုချက်မရှိလို့ဆန်းတဲ့နေရာမှာလည်းပဲငါတံပြန်ဆန္ဒပြသူတွေနော်အရဝင်းတဲ့လူတွေအခုဒီနေ့ရေကြုတ်ကြတော့ဒါသူတို့မနဲ့ဆိုင်လို့မြင်ပါတယ်အဲမြင်ပါတယ်ဆိုရင်ဒီလူတွေရောဘာကြောင့်အေးမိကြလဲခုနဆန္ဒပြတဲ့လူတွေကခွင့်ပြုချက်မရှိလို့ပြတယ်ဆိုလို့ရှိရင်တံပြန်ဆန္ဒပြတဲ့လူတွေရောဒီဝင်ရောက်ပြီးတော့ဒီအရဝင်းတဲ့ဒီဆန္ဒပြတဲ့ရန်နေနေပြီးတော့ဘာကြောင့်အေးမိကြလဲဆိုမျိုးကပေါ်လာတယ်ဆိုတော့ခုနဒါတော့အခုဒါတော့လောတဲ့ဖြစ်ပြနေတဲ့ပြဿနာပေါ့ဒါပေမဲ့အဓိကပြဿနာကဘာလဲဆိုကျွန်တော်ကစောစောမှပြောသွားတယ်ဆိုပဲခုနအဖွဲ့တွေကိုအကြမ်းဖက်ဆွဲကြည့်နေတဲ့တိုက်ကိုဆုံးဖြတ်ထားရင်ကျွန်တော်တို့ကဒီလူတိုက်ကိုမှန်တဲ့စစ်ဒီစစ်ကမှန်တဲ့တရားတွေထောက်ခံမှုလိုလားနေတဲ့ဟာအချိန်အချက်ဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီငင်းချမ်းရေးအတွက်ဆွေးနွေးတယ်ဆိုတာကတော့စောစောကိုရင်တွင်းကွန်ကျွန်းလျံပြောသလိုဒါစပွဲဝိုင်းမှာဆွေးနွေးတာကတော့အမှန်ကန်ဆုံးနည်းလမ်းဖြစ်မယ်ထင်ပါတယ်နှုတ်နှစ်ဖက်ဟိုတမတော်ဘက်ကလည်းနက်နက်အင်အားကြီးတယ်ဟိုငွေကြေးအင်အားတောင့်တင်းတယ်အစစရရအင်အားတာတဲ့အတွက်တိုက်နိုင်နေဆိုပေမဲ့လည်းပြည်သူဘာသာငွေတွေထိခိုက်တာပဲတမတော်သားတွေအသက်ဆုံးရှုံးကြရတာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းထုံနည်းလကောက်ပဲသူတို့လည်းမရှိရှိတာနဲ့ချစ်ကုတ်ပြီးတော့စစ်ကြေးကောက်တဲ့နေရာမှာလည်းကောက်ရတာပဲလှုပ်ဆောင်နေကြရတော့ဒါဟိုတချို့သူတို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ဒီကိုစားပြုတဲ့တိုင်းသူတို့တိုင်းရင်းသားတွေကိုယ်တိုင်ကမကျေနပ်ဘူးမလိုလားဘူးဆိုတဲ့အတန်တွေလည်းကြားနေကြရတာပဲလေဆိုတော့အော်ဒီနေရာမှာကျွန်တော်ဒေါ်ဖြူဖြူဝင်းကိုတစ်ချက်လေးမေးချင်ပါတယ်ရှင်းနေဒေါ်ဖြူဖြူဝင်းအနေနဲ့ရောအခုဒေါ်ဖြူဝင်းတို့ဟာဆိုလို့ရှိရင်တကယ်တကယ်ပြောမယ်ဆိုပြပခဖြစ်တဲ့နေရာမှာကိုယ်တိုင်တောက်လျှောက်နေနေရတဲ့သူလို့ပြောရင်လည်းမမှားဘူးဆိုတော့ဒီအခုစောစောဒေါ်ဖြူဝင်းလည်းတပိုင်းတစားတော့ပြောတော့ပါတယ်အခုလိုမျိုးဖြစ်နေတဲ့ကိစ္စတွေဟာဒေသခံပြည်သူတွေရဲ့ထောက်ခံမှုရှိရလားအဲ့ဒီမှာနေကြတဲ့ဒေါ်ဖြူဝင်းတို့လိုပြည်သူတွေအတွက်ကရောကျင်းနာမှုရှိသလားငင်းငိုင်းရနိုင်မလားဒီလိုနီလာနဲ့လှုပ်ဆောင်တာတွေကအ
ဲဒီလိုနီလာနဲ့ဒီလိုအကျန်းဖတ်ပြီးဖြည့်ရှင်းနေမယ်ဆိုရင်တော့ငင်းချမ်းကြီးလည်းမရနိုင်ဘူးနောက်တစ်ခုကဒီလိုအရက်သားပြည်သူတွေထိခိုက်လာမယ်ဆိုရင်တော့ဒီအရက်သားပြည်သူတွေကတော့ဒီလက်နက်ကင်ဖွဲ့စည်းတွေပေါ့တက်မတော်ရောဒီတိုင်းဒေသလက်နက်ကင်ဖွဲ့စည်းတွေရောဘယ်သူမှသူတို့ကထောက်ခံရမှာမဟုတ်ဘူးပေါ့အဲ့လိုအနေထားတွေဖြစ်လာမယ့်အပိုင်းရှိတာပေါ့နော
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ
့နောက်တစ်ခုကျွန်မအခုနဟိုဆန္ဒပြရတယ်ဆိုတဲ့ကိစ္စလည်းနည်းနည်းလေးပြောချင်ပါသေးတယ
်ဟုတ်ကဲ့
အဲ့ဒီဆန္ဒကြရတဲ့ဆိုတဲ့လူအများစုတော်တော်များများလည်းစစ်ပွဲတွေရက်ရက်နဲ့ပြောနေကြတာသူတို့ကများတော်အဖြစ်စစ်ပွဲတွေရက်ဆိုတက်မတော်တစ်ဖက်သေးကိုပဲရက်လို့ပြောတယ်လို့လူအများဒီလိုနားနေတာပေါ့လေဟိုပို့ပြီးတော့ဖြစ်တင်လာတာစစ်ပွဲတွေရက်ဆိုတဲ့နေရာမှာဒီတက်မတော်တင်မဟုတ်ပဲနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကိုပါစစ်ပွဲရက်ဖို့များများပြောတဲ့နှစ်ဖက်သုံးကိုများများပြည်သူတွေကပြောလာရင်တော့ဒါသူတို့တော်ဆန်းစုကြည်ပြောလို့ပဲနားနည်းနည်းလေးနေတဲ့သဘောရှိလို့ဒီလူတွေကနှစ်ဖက်လုံးကိုများများပြောပေးနိုင်ရင်တော့
ကောင်းတာလေးလို့ကျွန်မဒီကြိုးပြင်ပါတယ်ဟုတ်ကဲ့ခင်ဗျာဆက်ပြီးတင်ပါတယ်ဝင်စနေပြီလားအခုကျွန်တော်လေလိုင်းပေါ်ကိုအညာမြေကိုအောင်ကြီးကိုဖိတ်ခေါ်ကြပါခင်ဗျာအညာမြေအောင်ကြီးကိုဖိတ်ခေါ်ကြပါတယ်ရှိပါလားခင်ဗျာဟုတ်ရှိပါခင်ဗျာဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျာအခုဒါညဉ့်ညဉ့်ခင်းနီးသလားပေါ့အခုညဉ့်ညဉ့်ရတဖြည်းဖြည်းနဲ့အလန်းဝေးလာနေသလားဘယ်လိုသဘော
ီဒီထိခိုက်တော့မဲ့နေရာတွေတိုက်တယ်ဆိုတာကတော့ကွာတော့မကြဘူးလို့ကျွန်တော်ယူဆပါတယ်ဗျ။အဲတကယ်တမ်းရင်းချမ်းကြီးကိုလိတ်ချင်တယ်ဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဦးစီးဦးဆောင်ပြုနေတဲ့ဖွံ့ဖြိုးပွဲတစ်ကောင်ကိုလာပြီးတော့မှတက်ဆိုင်တဲ့လူများက NCA ကိုလက်မှတ်ထိုးပြီးတော့မှကြီးကြီးညံ့ညံ့နဲ့ဟိုအချင်းကြီးကလေးဆွေးနွေးပြီးတော့အပြေးကြီးလုပ်ပြီးတော့ဆွေးနွေးလို့ကျွန်တော်အဲ့ဒါထာဝရရင်းချမ်းကြီးရလိမ့်မယ်လို့ကျွန်တော်တော့ကိုယ်ကြီးရပေါ့လေကျွန်တော်ခံယူပါတယ်ဗျ
။ဟုတ်ကဲ့
တခါနောက်တကကျွန်တော်ဆန္ဒပြရတဲ့လူတွေတဲ့ကျွန်တော်ဆက်ပြီးတော့ဟိုအကြံပြုလိုတာခုနဆရာမလေးပြောသွားလို့ပေါ့ဗျာရှင်းနေတော့ဒီဒီဝမ်းနဲ့ဒီပါတယ်သူပြောတာကျွန်တော်သဘောတူတယ်ဗျာခုကဆေပွဲရဆေပွဲရဆိုတာကတိုင်းရင်းသားတွေကိုပြောတာလားတပ်မတော်ကိုပြောတာလားရှင်းမပွဲဘူးဗျာတကယ်တော့ကျွန်တော်ဖြစ်တင်တာသူတို့တိုင်းရတဲ့ဖောက်ပုတ်တွေကိုနှစ်ဖက်လက်ကိုများဆေပွဲရပါဆိုလို့ရှင်တော့တိတ်တဘာဝကြတာပေါ့ဗျာအဲအဲ့ဒါနဲ့တခါတည်းပဲ NCA ကိုလက်မှတ်ထိုးရပါဆိုပြီးတော့ဆန္ဒလေးများပေါ်ထုတ်ပြီးလို့ရှင်တော့တိုင်းနယ်အလုံးပေါ့ဗျာအဲကျွန်တော်ထင်ပါတယ် NCA လက်မှတ်မထိုးဘဲနဲ့ကတော့သာဝရငင်းညာကြီးဟာနည်းနည်းအလန်းဝေးလိမ့်မယ်လို့ကျွန်တော်ထင်တယ်ကျေးဇူးတင်ပါတယ်ဗျာနော
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ် NCA ဟာတခုသေးသောနီလန်းလားဆိုတော့မေကွန်ထုတ်ဆရာတော့ရှိတာပေါ့21ရာစုပင်လုံတို့ဘာလို့လုံးနေပြောဆိုနေကြရလဲရှိတယ်ဆိုတော့နီလန်းနေရာတော့အများကြီးရှိတာပေါ့ NCA ကတော့လောလောဆယ်ထိတ်မှာတော်တော်လေးဆွနေလာတဲ့တတန်းလည်းရင့်တော့ဒီဟာလမ်းကြောင်းအမှန်နဲ့လို့ယူဆနေကြတာရှိပါလေဆိုတော့မတိမ်ကြီးထက်ကြီးကျွန်တော်တို့ဒီဆွနေပွဲအတွက် Facebook ကနေပြီးတော့ရေးထားတဲ့ comment လေးတွေလည်းတချို့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်စိုးဝေဆိုတဲ့အကောင့်ကတော့ VOA ခင်ဗျာဗမာစစ်တပ်ဤမဆုံးနိုင်သောထိုးစစ်တွေကြောင့်တင်းချီတဲ့လူတွေမိမိတို့အိုးအိမ်ကိုစွန့်ပြီးပြေးနေရတာကိုတော့အင်အားသုံးမစင်ကျင်းလို့မပြောဘူးလားတဲ့နောက်ချင်းထန်နေဆိုတဲ့အကောင့်ရေးထားတာကတော့တရင်သားတွေကကိုယ့်နေရာနဲ့ကိုလှုပ်ရှားနေကြတာဗမာတပ်တွေသားကိုယ့်နေရာနဲ့ကိုနေမယ်ဆိုရင်ဒီလိုအဖြစ်ဆိုးတွေနဲ့ကြုံရမှာမဟုတ်ဘူးလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျဒါကတော့ဟိုတပ်မတော်ဘက်ကထိုးစစ်ဆင်တဲ့အတွက်တရင်သားတွေခံနေရတယ်ဆိုတဲ့သဘောဘက်ကနေရေးထားတဲ့ comment လေးတွေဖြစ်ပါတယ်ကျွန်တော်တို့အခုဆက်ပြီးတော့လေလိုင်းပေါ်ကိုကိုခမောင်လွင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျမြန်မာပြည်ကကိုခမောင်လွင်ရှိပါလားဟုတ်ကဲ
့ကိုခမောင်အစိုးရနဲ့တမ္မာသာတာတိမရှိကကမဖြစ်တဲ့ကာသလုံးမှာတဲ့တဲ့ခိပကပရိပကကြောင့်အရတာအပြစ်မှအရတာညာကိုဒီသားမဖြစ်ရမှာဖြစ်ပါရဲ့။နံပါတ်ညနေလဲအဲ့တော့အဲ့ဒီအစိုးရကြီးအစိုးရအတန်း၅နှစ်အပြင်မှာတမ္မာဘက်ကတစ်ခက်တဲ့ဒီခိုက်ရခဲ့တာဒီမှာလည်းနံပါတ်၃နေရတော့တမ္မာအနေဖြင့်ပြည်သမရာကြီးအမိန့်တို့အစိုးရအမိန့်တို့မှာပဲနဲ့သူစစ်တီတို့နိုင်ငံရှင်းလင်းရေးတွေကိုဘယ်လိုပြင်မအောင်ခင်ဗျ။ကမ္ဘာလေးနေရတော့ပြည်တွင်းစစ်ပြီးအစိုးရကြီးအာဏာချက်နဲ့စက်ကိုခေါင်းဆောင်မှုလို့ကြောက်ဖြစ်တယ်လို့ပြောယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုတစ်ဆက်တည်းပဲကျွန်တော်လေလံပေါ်တိလဲမှုကိုဖိတ်ခေါ်ချင်ပါတယ်တိလဲမှုခတ်လိုရင်းတူရှင်လေးဆွေးနွေးပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ခုနပြောနေတဲ့နော်အဲ့တောတမှာပဲပြစ်ပါတောတမှာပဲတိုက်ပါဆိုတော့ဒါတောအလူကိုတတ်တယ်လို့ဖြစ်နေတယ်ခင်ဗျာနော်မြို့မှာဖြစ်နေတယ်မြို့လူပြင်ရမယ်တောမှာဖြစ်နေတောလူကပြင်ပါပဲဘာလို့လဲဆိုတော့နော်အခုဆန္ဒပြနေတယ်ဆန္ဒပြညီညာရေးဆန္ဒပြတာကိုနော်နော်အစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းကနော်ဖမ်းဆီးတယ်နော်ထုံအောင်လဲအဲ့တော့ကတော့သူကညီညာရေးလူချင်းနဲ့ဆန္ဒမရှိဘူးလို့ပဲကျွန်တော်မြင်တယ်ဒါကြောင့်ကျွန်တော်တိုင်လာတယ်ဘာလို့အညာခံရတာလဲတိုက်တာစီတိုက်အောင်ပါပဲဘာလို့လဲဆိုတော့ကျွန်တော်တိုင်လာပြည်သူတွေကလက်ပေါင်းများစွာနာတပ်ပြခဲ့တာနော်မီဒီယာသမားတွေဘာမှသိခဲ့တာမဟုတ်ဘူးနော်ကျွန်တော်လက်ပေါင်းများစွာခံခဲ့ရတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့လုံးဝဟိုနော်တောထဲမှာတိုက်ပါမြို့တော်တိုက်ပါဆိုတော့ပြောနေကြမလို့ပဲတဲ့နော်ကျွန်တော်တို့အစိုးရစစ်တပ်တွေနော်ကျွန်တော်တိုင်းလာတွေတက်မတိုက်ဖို့ကအဓိကလိုအပ်ပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ကျွန်တော်တို့မီဒီယာကတော့တက်နိုင်သလောက်ကျွန်တော်တို့လက်လမ်းမီသလောက်တော့ပြရတဲ့တင်းကိုကျွန်တော်တို့တက်နိုင်သလောက်တော့လွှင့်ပေးနေပါတယ်လို့ကိုသိလက်မျိုးကိုပြောပြရစီဟိုးအရင်ခက်ကတော့တမျိုးပေါ့နော်အခုနောက်ပိုင်းမှာတော့ကျွန်တော်တို့တက်နိုင်သလောက်လက်လမ်းမီသလောက်လွှင့်ပေးနေပါတယ်ဒီအခုမေကွန်ထုတ်ဆရာနောက်တစ်ခုရှိလာတာညီညာရင်းမရနိုင်သေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်မှာဖြစ်တဲ့ကိစ္စပဲဖြစ်ဖြစ်ပေါ့အခုတချို့ပြောနေကြတာကတမတော်ဟာအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်အစိုးရရဲ့လုပ်ငန်းတွေမှာထောက်ပေါ့ပူးပေါင်းပါဝင်ခြင်းမရှိတဲ့အတွက်ညီညာရေးလုပ်ငန်းစဉ်ပေါ့နော်အတွက်တချို့အဆင်မပြေဖြစ်နေရတယ်ဆိုတဲ့ပြောဆိုမှုတွေလည်းကျွန်တော်တို့ကြားနေရပါတယ်လူမှုကွန်ရက်တွေမှာလည်းပြောနေကြတာအခုဝင်ဆွေးနွေးတဲ့သူတွေကိုယ်တိုင်လည်းတွေ့မှာပါ ဆိုတော့ဟိုဒါပေမဲ့တမတော်ကဝေဦးစီးချုပ်ကတော့နိုင်ငံတကာလာတဲ့ကိုယ်စားလှယ်တွေရောက်လို့ရှိရင်နောက်ဆုံးအခုဒီကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေလာတော့လည်းသူကဒါနိုင်ငံတော်တမတော်ညွှန်ကြားချက်နဲ့အညီသူတမတော်အနေနဲ့လှုပ်ဆောင်နေခြင်းဖြစ်တယ်ဆိုတဲ့ဟာကိုသူတို့ပြောပါတယ်ဒါပေမဲ့အပြင်မှာတော့အဲ့ဒါနဲ့ဆန့်ကျင်ပဲအတန်တွေထွက်နေတယ်ဆိုတာတော့အလုံးအသိပဲဖြစ်ပါတယ်ဆိုတော့ဆက်ပြီးတော့ကျွန်တော်ဟိုဟိုမေးချင်တာကဒီအဓိကဆွေးနွေးတဲ့သူတွေကိုမေးချင်တာကကျွန်တော်တို့ဒါဆိုလို့ရှိရင်ဒီငင်းညာရေးခီးစဉ်ဟာအခုကနှစ်ဖက်စလုံးကသူတင်ကိုတင်ဖြစ်နေတော့ဘလို့များကျွန်တော်တို့အကောင်ဆုံးနည်းနဲ့လှုပ်ဆောင်မလဲသူဟိုဒီ NCA ကိုဆွတ်တော့လက်မထိုးမှဖြစ်နိုင်မလားတခြားနည်းလမ်းရှိနိုင်သေးသလားဥမ္မာပေါင်းဆိုတော့ဘလို့မြင်မိသလဲကျွန်တော်တို့ခတ်တူတူလေ
းသဘောတရားတော့ဗျာနောက်ပိုင်းအဖွဲ့၄ဝန်းနဲ့ပတ်သက်လာရင်တက်မလို့ကနေပြီးတော့ကျွန်တော်ကပြောသလိုအကျန်းဖက်ဆွေးစီသတ်မှတ်ထားတယ်အစိုးရကနေပြီးတော့တရားလက်မခံဆွေးစီသတ်မှတ်ထားတယ်ဒီသဘောထားနှစ်ခုကတော့ကွဲပြားနေတယ်ဗျာဒီကွဲပြားနေတာကိုမညီနိုင်မင်းနဲ့ကျွန်တော်ပြောင်းနာဖြစ်ရှင်းလို့ခတ်ပါတယ်နောက် NCA ဆိုတာကလည်းပဲဒါကြောင့်ကျွန်တော်တို့ဒီပြိုးစရာအများကြီးဖြစ်နေတဲ့အချက်ဖြစ်နေတယ်။လောလောဆယ်မှာတော့ NCA ကိုကျွန်တော်မြပိုင်းကခုနှစ်ဖွဲ့အောင်ထိုးသေးဘူး။မထိုးသေးတဲ့အချိန်မှာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့တစ်ချောင်းလုံးပြန်ပြီးတော့ review လုပ်ဖို့လိုအပ်တယ်လို့ထင်တယ
်။ဘယ်လို
ပဲဖြစ်ဖြစ် NCA ဒီငင်းငိုင်းတဲ့လမ်းသာဖြစ်တယ်ဆိုရင်တော့မှကျွန်တော်တို့တွေကဒီခုနှစ်ဖွဲ့လုံးနဲ့ညီငိုင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတော့ပြည်လဲသွားနိုင်တယ်လို့ထင်ပါတယ်။ပြည်လဲအောင်လည်းတော့ကျွန်တော်တို့ကသွေးဆိုဆွေးနွေးညီနိုင်ခြင်းနဲ့လားအဖြစ်ရှာနိုင်နေတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီခုနှစ်ဖွဲ့အာရုံစိုက်ပြီးတော့အရင်ဦးဆုံးဆွေးနွေးညီနိုင်လိုက်မယ်ဆိုရင်တော့ညီငယ်စကားဝိုင်းပြန်ပြီးတော့ရှင်းတန်ပြီးတော့ခီးရောက်နိုင်မယ်ပေါ့နော်ဟုတ်ကဲ့အခုကျွန်တော်ဆက်ပြီးတော့ကိုအင်းဒုငုံကျုံလျံကိုလေးလိုက်မဖိတ်ခေါ်ချင်ပါတယ်အခုကျွန်တော်မေ့ချင်တာကကိုအင်းဒုငုံကျုံလျံဟာဆိုလို့ရှိရင်အရင်တမရဦးသိန်းစင်အစိုးရလက်ထက်ကတည်းကဒီညီငယ်ဆွေးနွေးပွဲတွေမှာအစင်တစိုက်ပါဝင်ခဲ့တယ်အခုလည်းဆက်ပြီးတော့ပါဝင်လောက်ဆောင်နေသေးဖြစ်တယ်ပေါ့နော်အခန့်ကဏ္ဍတစ်ခုကနေပြီးတော့ဆိုတော့ကျွန်တော်သိချင်တာက JMC လို့ခေါ်တဲ့ဒီjoint monitoring committee ပေါ့နော်ဒီစောင့်ကြည့်အဖွဲ့အနေနဲ့ရောဘာမှမလုပ်ပေးနိုင်တော့ဘူးလားအခုလိုမျိုးဖြစ်တဲ့အပြစ်ခရဆဲစောင့်ကြည့်အဖွဲ့ဖွဲ့ထားပြီးတော့ဒီအဖွဲ့ရဲ့အခန့်ကဏ္ဍဘာမှမရှိဘူးဖြစ်နေတဲ့သဘောဖြစ်နေလို့
ဟုတ်ကဲ့ JMC နဲ့လုတ်တင်နဲ့လုတ်ခိုက်တဲ့အရေးလုတ်နေပါလေလုတ်နေတဲ့နဲ့တစ်ဖက်မှာဒီစစ်ပွဲတွေရက်ကိုတစ်ဖက်နဲ့တစ်ဖက်မပြတ်မခတ်ဖို့လို့ဆိုတာလက်ခုနှစ်ခုတီးမှမြည်တာဖြစ်ပါတယ်ခုနကဆရာဦးမောင်မောင်ဆွေးဦးပြောတဲ့ဟာကိုကျွန်တော်နည်းနည်းလေးပြန်ပြောချင်ပါတ
ယ်ညံ့ๆလေးပြောမှရမယ်ကိုရင်တူဟုတ်ကဲ့ခင
်ဗျာအဲ့ဒီခုနှစ်ဖွဲ့ပြောတဲ့ကိစ္စအဲ့ဒီမှာသူတို့တင်ထားတဲ့38ချက်နဲ့မှာ72ချက်ကစိုးရဖက်ကနေလုံးဝလက်ခံဖို့ခက်ခဲတဲ့အပိုင်းတွေရှိပါတယ်အဲ့ဒီဟာတွေကိုကျွန်တော်တို့ကတောင်းချင်တိုင်းကတောင်းနေရမယ်ဆိုလို့ရှိရင်တော့ဟိုဘက်ကလည်းတောင်းမယ်ဒီဘက်ကလည်းညင်းမယ်ဟိုဒီဘက်ကလည်းတောင်းမယ်ဟိုဘက်ကလည်းညင်းမယ်ဆိုလို့ရှိရင်ငင်းချမ်းရောမရနိုင်ပါဘူးခင်ဗျဟု
တ်ကဲ့ဟုတ်ကဲ့
အရေးအကြီးဆုံးကကျွန်တော်တ
ို့ဒီ
လမ်းကြောင်းပေါ်ကနေအလုံးတွားဖို့အရေးကြီးပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုရင်တွန်းငုံကျုံလျံဥမမောင်ဆိုးနဲ့ဒေါ်ဖြူဖြူဝင်းအပါဝင်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျနောက်တစ်မှာပါပြန်ပြီးတော့ဆုံကြပါအောင်လို့